ရခိုင်ပြည်ခရတွေကိုပြည်လောင်ဖြည့်ရှင်းနိုင်ရေးကော်ဖီအနဲ့အစီအကင်းစားပါအတိုင်းအကြံပြုချက်တွေကိုအကောင့်ထဲခေါ်တဲ့နေရာမှာနိုင်ငံတကာအနေနဲ့နိုင်ငံရေးစင်တမန်ရေးပပေါင်းစုံတပ်ပေါင်းစုံကအပြုသဘောဆောင်တဲ့အကူအညီတွေပေးပါလို့ကော်ဖီအနဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးကတောင်းဆိုလိုက်ပါတယ်။မနေ့ကနယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာရခိုင်ပြည်နယ်ရေးကော်ဖီအနဲ့အစီအကင်းစားပါအကြံပြုချက်တွေကိုအကောင့်ထဲခေါ်ရေးအားပေးကူညီဖို့နိုင်ငံတကာကဆွေးနွေးမှုအပေါ်အခုလိုပြောဆိုလိုက်တာပါ။ကုလအလုံးစုံရေးကောင်စီရဲ့အစည်းအဝေးပေါ်အမြင်သဘောထားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လက်ရှိအနေအထားဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မနေ့တောက်ကြနေတော့ကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေနောက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဖီအနန်တို့တွေ့ဆုံပြီးတော့ Area Formula Meeting အလို့သဘောဆွေးနွေးပွဲကျင်းပခဲ့ပါတယ်။ကုလလုံခြုံရေးကောင်စီဆွေးနွေးပွဲကနေရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့တင်းမာမှုပြဿနာအဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဘာလို့တင်တယ်လဲဆိုတဲ့အပေါ်အဓိကထားဆွေးနွေးခဲ့ကြပြီးတော့အကျန်းဖတ်မှုတွေရရည်လူသားချင်းစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ရေးနောက်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်။ဒုတိယညီမချက်ကတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအနန်ဦးဆောင်တဲ့အဖွဲ့ရဲ့တင်ပြထားတဲ့အစီရင်ခံစာပါအချက်တွေကိုထောက်ခံမှုနဲ့အကြံပြုချက်တွေအကောင့်ထဲပေါ်ရေးအားပေးကူညီဖို့ဖြစ်ပါတယ်။ဒီလိုမျိုးနိုင်ငံတကာဘက်ကရခိုင်ပြည်နယ်အရေးကိုဖီအနန်အကြံပြုချက်တွေအတိုင်းအားပေးကူညီတဲ့နေရာမှာတော့ဗပောင်းဆောင်ကနေအပြုသဘောဆောင်တဲ့အကူအညီတွေပေးဖို့အဓိကအရေးကြီးပါတယ်လို့ကိုဖီအနန်အကြံပေးကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကတောင်းဆိုလိုက်ပါတယ
်။ကျွန်တော်တို့ကိုကုကြည့်ရတယ်ဆိုလို့ရှိရင်အပြုသဘောမျိုးဆောင်မှုတော့လိုတာပေါ့နော်။အပြုသဘောမျိုးဆောင်တယ်ဆိုတဲ့နေရာမှာကျွန်တော်တို့အကြံပြုထားတဲ့အချက်မှာငွေကြီးတစ်ခုတည်းတည်းမဟုတ်ဘူးဗျ။ကျွန်တော်တို့ဟာ moral support လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာကျွန်တော်တို့ကိုဘာပေးထောက်ခံမှုလိုတယ်လာပြီးတော့နိုင်ငံရေးမဟုတ်ဒီကံတော့တန်တမန်ရေးအရာလည်းပဲကျွန်တော်တို့ကိုနားလေသဘောပေါက်ပြီးတော့ကျွန်တော်တို့လုပ်နေတဲ့ပြဿနာများမှာဒါမှဖြစ်ရလိမ့်အောင်ပေါ့လေ။ကျောင်းပေါင်းဆောင်ကအားပေးမှသာရှိနေသူတို့တကယ်ဒီအတိုင်းပဲအကောင့်ထည့်ပုံပါပဲ။ကျွန်တော်တို့ channel ကပြည့်ပြတ်သားကျွန်တော်ရေးထားတာလေးရှိတယ်။ဘာကြောင့်ဖြစ်ရလဲ။ဘာတွေကမဖြစ်တဲ့လို့လဲ။ဘာတွေကဖြစ်တယ်လဲ။ဒါကိုသူတို့လက်ခံနေဆိုလို့ရှိရင်သူတို့ရဲ့ရည်ရည်ချက်ဘာလဲဆိုတာကိုလည်းကဘာသိရမှာပေါ့နော်။အဲ့ဒါကြောင့်မလို့ဒါကိုအကောင့်ထည့်ပုံမဲ့လူတွေကလည်းပဲကျုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောနိုင်ငံရေးအရာရောတန်တမာကြီးရောကူညီပေးပါလို့ကျွန်တော်အဲ့ဒါပြောချင်ပါတယ
်။အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှကိုဖီအနန်ရှင်းလင်းတင်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံပေါ်ဖိအားပေးလိုတဲ့နိုင်ငံတချို့ရဲ့သဘောထားတွေတော့ပျော့ပြောင်းသွားနိုင်ပါတယ်လို့အစည်းအဝေးကိုမြန်မာအစိုးရကိုစားပြုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကပြောကြားပါတယ်ဒီပေါ်မှာအစိုးရဘက်ကရှင်းလင်းနေတာထက်စာရင်ကိုဖီအနန်လိုပုဂ္ဂိုလ်မျိုးကတင်ပြတာကပို့ပြီးတော့မှနိုင်ငံတကာရဲ့ယုံကြည်မှုကိုရစေပါတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရှံမျိုးသိန်းကရှုမြင်ပါတယ
်တကယ်တမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံတော်အတိုင်းအတာရုံးဝင်ကြီးဒီအမျိုးသားကော်မတီနဲ့လုံခြုံရေးအကြံပေးပုဂ္ဂိုလ်တို့ရှင်းလင်းတာတဲ့ပေါ့လေနိုင်ငံတကာရဲ့ယုံကြည်မှုကိုတော့ပို့ပြီးတော့ရမှာပေးကြတယ်လို့ကျွန်တော်တော့အဲ့လိုမြင်တယ်ဟိုဒေါက်ဆန်းစုကြည်လည်းပဲသူ့ရဲ့မိန်ကလေးမှသူပြောထားတာရှိတယ်ပေါ့လေနော်ဒီပြဿနာဟာရေရှည်ပေါ့လေဟိုချင်းကပ်ပြီးအဖြေရှာရမယ်နော်အားလုံးစုပေါင်းပြီးတော့အဖြေရှာရမယ်စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ကမြင်တယ်အဲမစ္စတာကော်ဖီအနန်လည်းပဲဟိုတိုက်တွန်းထားတဲ့အတိုင်းပေါ့လေကျွန်တော်တို့အစိုးရရဲ့တပ်မတော်ရဲ့နောက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့နောက်ပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့နော်ကျွန်တော်တို့ရခိုင်ပြည်သူလူထုအများစုရဲ့ထောက်ခံမှုကိုရရှိထားတဲ့ဟိုဒီရခိုင်မျိုးသားပါတီရဲ့ကြက်ပြက်အဖွဲ့အစည်းတွေရေပေါ့အားလုံးဝိုင်းပြီးတော့ဖြည့်ရှင်းရမယ့်အနေအထားမျိုးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်လူမျိုးရေးဘာသာရေးအတွင်ဆောင်တင်မာမှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနေနေမတည်ငြိမ်မှုတွေနဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေအပေါ်မှာကုလပါဝင်နိုင်ငံတကာရဲ့ကူညီမှုတွေနဲ့အတူသက်ဆိုင်သူအားလုံးပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုကသာဒေသရင်းရေရှည်တည်ငြိမ်အေးချမ်းမှုကိုဖော်ဆောင်နိုင်မယ်လို့လည်းရခိုင်ပြည်နယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအကြံပြုပါတယ
်ဒီမှာအောက်ရှိမှာတွေ့ကြုံရတဲ့အခြေအနေကိုရခိုင်ပြည်ကိုကိုစားပြုပြီးတော့ပြောနိုင်တဲ့ပုဂ္ဂိုလ်တွေဒီကံမျိုးသားတွေကိုကိုစားပြုပြီးတော့ပြောနိုင်တဲ့ပုဂ္ဂိုလ်တွေဥပမာစွတ်တော်ကိုယ်စားလှယ်ရှိမယ်ပတ်ပြူရှိမယ်မျိုးမျိုးကအဲ့လိုနဲ့မှပြီးတော့ပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်မလဲဒီဘက်ကဘယ်လိုဟာမျိုးဆိုရင်ကြောင်းကြမှုပူပါမှုရှိတယ်လေဟိုဘက်ကဘယ်လိုများလိုအပ်ချက်ရှိတယ်လေအဲ့ဒါကိုမြေပြင်မှာကွန်းရှင်းပြီးတော့တကယ်တော့လုပ်တင်တယ်အဲ့ဒါကြောင့်အကြီးအကဲကတော့ကျွန်တော်တို့ပြောနေတာဒီတက်နာကလူမျိုးရေးဘာသာရေးနဲ့မဆိုင်တဲ့ပြဿနာဖြစ်နေအဖက်ဖက်ကတွေးပြီးတော့နော်ကျွန်တော်တို့လှုပ်ဆောင်မှတာနဲ့အဆင်ပြေလိမ့်မယ်နိုင်ငံတကာဖိအားပေးနေရင်လောက်နေတော့မြေပြင်မှာအရှင်နဲ့ပွဲလွှဲနေနေဆိုရင်အဲ့ဒါပို့ပြီးတော့ပြဿနာတွေကိုရှုပ်ထွေးလာနိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်နော်
ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေကနေစပြီးနယ်မြေရှင်းလင်းရေးတွေကြောင့်အသက်ဘေးစိုးရိမ်ရတဲ့ရခိုင်မြောက်ပိုင်းကတိမ့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးဒီဘေးဒုက္ခအကြက်တဲ့ပြဿနာကြီးအဆုံးသတ်ရေးအတွက်ဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှအခုလိုဆွေးနွေးပြီးဝိုင်းဝန်းဖြေရှားခဲ့ကြတာလည်းဖြစ်ပါတယ်ရှင်။